မေကန်တနမာရီတဲဆောင်လာတဲ့လေရင်ဟာတရုတ်နိုင်ငံရှန်ဟိုင်းမြို့ကိုပုထုနေကထွက်ခွာသွားပြီးဖြစ်ပါတယ်။တက်ဆက်ပြည်နယ်ဟျူစတန်မြို့ကတရုတ်ကောင်စစ်ဝင်ရုံးကိုပိတ်ပစ်ဖို့အမေရိကန်ကအမိန့်ထုတ်လိုက်ပြီးတဲ့နောက်တရုတ်နဲ့အမေရိကန်ကြားကတန်တမာဆက်ဆံရေးတင်းမာမှုတွေဖြစ်ပေါ်လာပြီးတဲ့နောက်ပိုင်းတရုတ်မှာရှိနေတဲ့အမေရိကန်တန်တမာတွေအပြောင်းလဲလုပ်ဖို့အမေရိကန်ဘက်ကအရှင်မြင့်ဆောင်ရွက်လာတာပါ။အရေးအတွက်အတိအကျမသိရတဲ့အမေရိကန်တန်တမာတွေကိုတင်ဆောင်ထားတဲ့လေရင်ဟာပုထုနေနောက်ပိုင်းမှာဝါရှင်တန်ကနေထွက်ခွာသွားကြောင်းဒီကိစ္စနဲ့နှိစက်တဲ့အတန်းဝိုင်းကိုကိုကာပီရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့စုံစမ်းမေးမြန်းမှုတွေကိုအမေရိကန်နိုင်ငံရေးဌာနကအချက်ချင်းတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူး။နိုင်ငံရေးဌာနတွင်ပြောတဲ့ဇူလိုင်လ18ရက်နေ့အီးမေးလ်စာထဲမှာတော့ဝါရှင်တန်ကရှန်ဟိုင်းကိုလေရင်ဆီလွတ်ဖို့စီစဉ်နေတဲ့အကြောင်းကိုရေးသားထားတယ်လို့အဲဒီစာကိုတွေ့ခဲ့တဲ့ရိုက်တာသတင်းမှာဖော်ပြပါတယ်။လေရင်ဟာမူလကစီစဉ်ထားတဲ့ရက်တက်ဆော်ပြီးထွက်ခွာသွားတာလို့လည်းဆိုပါတယ်။မူလအစီအစဉ်ကတီယန်ဂျင်းနဲ့ဘေကျင်းမြို့တို့ကိုဇူလိုင်လ29ရက်နေ့မှာလေရင်ငါပြီးပို့ဆောင်မှုစီစဉ်ခဲ့တာဖြစ်ပြီးကွန်ရိုးမြို့ကိုသွားမဲ့လေရင်ကတော့ရက်အတိအကျမစီစဉ်ရသေးဘူးလို့ဆိုပါတယ်။အမေရိကန်တာမန်နေအနေနဲ့ကွဲကွာနေတဲ့မိသားစုတွေနဲ့ပြန်လည်ဆုံဆွေးခွင့်ရကြမှာဖြစ်တယ်လို့တန်ယုံတီတီရဲ့အကြီးအကဲတွေကိုလည်းလူစားထုတ်ခန့်အမှာဖြစ်ကြောင်းအီးမေးလ်မှာဖော်ပြထားတယ်လို့ဆိုပါတယ်။ COVID-19 ကြောင့်တရုတ်နိုင်ငံကနေပြန်ခေါ်ထားတဲ့အမေရိကန်တာမန်တွေကိုလူစားထုတ်ပြန်ခန့်အပ်ဖို့အစိုးရကစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ။